တော်တဲ့စီများရှင်မကာအိုဘန်တစ်ခုမှာသုံးဆွဲကွင်းအပိတ်ခံထားရတဲ့မြောက်ကိုရီးယားနိုင်ငံပိုင်အမေရိကန်ဒေါ်လာငွေတန်းပေါင်းများစွာကိုအမေရိကန်ကနေထုတ်ယူကွင်းပြုမဲ့အချိန်ထိအရင်ကသူတို့သဘောတူထားခဲ့ကြတဲ့နျူကလ িয়ার အစီအစဉ်တွေကိုပိတ်ပစ်မှာမဟုတ်ဘူးလို့မြောက်ကိုရီးယားကပြောဆိုလိုက်ပါတယ်။ဒါပေမဲ့အမေရိကန်ရာရှိတွေကတော့ဒီဆုံးဖြတ်ချက်ဟာမကာအိုဘန်ပေါ်မှာပဲမူတည်တယ်လို့ဆိုပါတယ်။မြောက်ကိုရီးယားရဲ့ဒီပြောဆိုချက်ဟာပီကင်းမှာပြုလုပ်မဲ့မြောက်ကိုရီးယားနျူကလ িয়ার လက်နက်စွန့်လွတ်ရေး၆နိုင်ငံဆွေးနွေးပွဲပြန်ဆမဲ့တင်းလာနေမတိုင်ခင်ထွက်ပေါ်လာခဲ့တာပါ။ဒီကြောင့်ဟောင်ကောင်မှာရှိတဲ့ VOA အာရှသတင်းဌာနကနေသတင်းတော်ဟေရာဘီရွန်သတင်းပေးပို့ထားတာကိုကျွန်မပဲဆက်ပြီးတော့တင်ပြပေးပါမယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার စစ်သက်ညှိနှိုင်းရေးရာရှိ Kim Kwang ကမကာအိုဘန်မှာအပိတ်ခံထားရတဲ့မြောက်ကိုရီးယားဗန်ဒငွေကြေးပြဿနာကိုမဖြေရှင်းပေးဘူးဆိုရင်ပြီးခဲ့တဲ့လတုန်းကမြောက်ကိုရီးယားကနေပေးထားခဲ့တဲ့နျူကလ িয়ার လုပ်ငန်းတွေဆွန့်လွတ်မယ်ဆိုတဲ့ကတိကိုဖျက်ပစ်မယ်လို့ချင်းချောက်လိုက်ပါတယ
်။Occidental, Djibouti, Macau, Asia, Timtangnenge, Hongjunden.
မစ္စတာကင်ကမြောက်ကိုရီးယားအစိုးရပိုင်းဗန်ဒငွေအားလုံးကိုပြန်ထုတ်ယူခွင့်ပြုမဲ့အချိန်ထိသူတို့ရဲ့ပင်မရောင်ပြိုနျူကလ িয়ার ဆက်ရုံကိုပိတ်ပစ်မှာမဟုတ်ဘူးလို့ပီကင်းမြို့တော်မှာစနေနေ့ကပြောဆိုလိုက်ပါတယ်။ငွေမဲတွေကိုငွေပြူပြစ်အောင်မြောက်ကိုရီးယားကတရားမဝင်လှုပ်ဆောင်နေတယ်လို့ဆွဆဲပြီးတော့အမေရိကန်ကမကာအိုဘန်ကိုဒက်တာအေရှာအပေါ်ကန့်သက်ချက်တွေပြုလုပ်တဲ့အချိန်2005ခုနှစ်စက်တင်ဘာလမှာဒီငင်းပွားစရာပြဿနာကြီးပေါ်ပေါက်လာခဲ့တာပါ။အဲ့ဒါရဲ့နောက်ဆက်တွဲအဖြစ်မကာအိုဘန်ငွေကြေးဆိုင်ရာအဏာပိုင်တွေကမြောက်ကိုရီးယားအစိုးရပိုင်ဗန်ဒငွေအမေရိကန်ဒေါ်လာ24သန်းလောက်ကိုချိတ်ပိတ်ပစ်ခဲ့ပါတယ်။အမေရိကန်ကမြောက်ကိုရီးယားကိုဗန်ဒရေးရပိတ်ဆို့မှုတွေကြောင့်မြောက်ကိုရီးယားနဲ့စီးပွားရေးပူးပေါင်းလုပ်ကိုင်နေတဲ့တခြားဘန်တွေပေါ်သူတို့ရဲ့လုပ်ငန်းတွေရှော့ချဖို့ဖြစ်စေခဲ့ပါတယ်။ဒါကြောင့်လည်းအထူးကျန်ဆလာတဲ့မြောက်ကိုရီးယားနိုင်ငံပေါ်နိုင်ငံတကာနဲ့စီးပွားရေးပူးပေါင်းလှုပ်ဆောင်မှုအခွင့်အလမ်းတွေရပ်ဆိုင်ခဲ့ရတာပါ။ပီကင်းမှာပြုလုပ်မဲ့အရေးပါလာတဲ့နျူကလ িয়ার လက်နက်ဆွန့်လွတ်ဖို့အကောင့်ထက်ပေါ်ရေးဆွေးနွေးပွဲတွေမတိုင်ခင်အခုတစ်ပတ်ထဲမှာပဲနောက်ဆုံးထားပြီးတော့ဒီကိစ္စကိုဖြေရှင်းပေးမယ်လို့အမေရိကန်ဘက်ကကတိပေးခဲ့ပါတယ်။ဗုဒ္ဓဟူးနေ့ကဆုံးဖြတ်ချက်တစ်ခုမှာမြောက်ကိုရီးယားဟာမူရစ်စေဝါကုတန်းရဝယ်မှုကရရှိတဲ့ငွေတွေကိုဗန်မာအနှံနဲ့အမေရိကန်ဒေါ်လာငွေတွေကိုလည်းအတုလုပ်တယ်ဆိုပြီးအမေရိကန်ရဲ့ဆွဆွဲတာကိုခံနေရတဲ့သူတို့ရဲ့ဖောက်တဲ့မြောက်ကိုရီးယားရဲ့တရားမဝင်လုပ်ရက်တွေကို Bangkok Data Asia ကတိတိကျကျနဲ့မမြင်ကြအောင်စောင့်နေတာသူတို့ရဲ့စုံစမ်းစစ်ဆေးချက်တွေမှာတွေ့ရှိခဲ့ရတယ်လို့အမေရိကန်ဗန်ဒရေးဌာနကပြောပါတယ်။အဲ့ဒါရဲ့အကျိုးဆက်အဖြစ်မကာအိုနဲ့စီးပွားရေးပေါင်းလုပ်နေတဲ့အမေရိကန်ဘန်တွေကိုဆက်မလုပ်ကြဘဲအမေရိကန်ဆိုရကတားမြစ်ခဲ့ပါတယ်။အမေရိကန်ရဲ့စစ်ဆေးချက်တွေကိုဆွေးနွေးဖို့အမေရိကန်ဒုတိယလက်ထောက်ဗန်ဒရေးဝန်ကြီးဒန်နီယယ်ဂလက်ဆာဟာစနေနေ့တုန်းကမကာအိုဘန်အကြီးအကဲနဲ့ငွေကြေးဆိုင်ရာအာဏာပိုင်တွေနဲ့တွေ့ဆုံခဲ့ပါတယ်။ဒါပေမဲ့မြောက်ကိုရီးယားရဲ့ငွေတွေကိုပြန်ထုတ်ယူခွင့်ပြုဖို့ကတော့အမေရိကန်အစိုးရပေါ်မူမတည်ဘူးလို့မစ္စတာဒန်နီယယ်ဂလက်ဆာကအခုလိုပြောဆိုလိုက်ပါတယ
်။ We did discuss the funds. I think it's important to emphasize that this was a Macau's action to freeze the funds.
ဒီပန်းငွေပိတ်ပင်ဖို့မကာအိုရဲ့လုဆောင်ချက်ကိုလေးထားဖို့ကအရေးကြီးတယ်လို့ကျွန်တော်ယူဆပါတယ်။ပြီးတော့ဒီငွေတွေပြန်ထုတ်ပေးရင်းနဲ့ပတ်သက်လို့ဆုံးဖြတ်ချက်ချဖို့ကလည်းမကာအိုရဲ့ကိစ္စပဲဖြစ်ပါလိမ့်မယ်
။နျူကလ িয়ার ပြဿနာစစ်သက်ဆွေးနွေးရေးမှာဒီဗန်ပြဿနာဟာအဓိကအတားအဆီးကြီးတစ်ခုဖြစ်လာခဲ့ပါတယ်။ဒီဆွေးနွေးပွဲစကဝိုင်းစီပြန်လာဖို့မြောက်ကိုရီးယားကတစ်နှစ်ကျော်ကြာငင်းဆန်နေခဲ့ပြီးတော့ပြီးခဲ့တဲ့အောက်တိုဘာလကမြောက်ကိုရီးယားကနေပထမဆုံးအကြိမ်နျူကလ িয়ার ဆန့်တက်မှုလုပ်ပြီးတဲ့နောက်ပိုင်းဆွေးနွေးပွဲတွေကိုပြန်ဆဖို့သဘောတူခဲ့ပါတယ်။စစ်ပွဲရင်းနဲ့တန်မာရေးဆိုင်ရာအကျိုးမြတ်ခြင်းလဲလှယ်တဲ့အနေနဲ့ရပ်ပေါင်း60အတွင်းသူတို့ရဲ့နျူကလ িয়ার လုပ်ငန်းတွေကိုပိတ်ပစ်ဖို့မြောက်ကိုရီးယားကသဘောတူခဲ့ပြီးတဲ့နောက်ပိုင်းဖေဖော်ဝါရီလ13ရက်နေ့ကပြုလုပ်တဲ့ဆွေးနွေးပွဲမှာအမေရိကန်ကနေဒီမကာအိုဗန်ပြဿနာကိုဖြေရှင်းပေးမယ်လို့ကတိပေးခဲ့ပါတယ်။ဖေဖော်ဝါရီလ13ရက်နေ့ကသဘောတူညီချက်ကိုဘလို့အကောင့်ထက်ပေါ်ကြမလဲဆိုတဲ့နောက်တကြော့ဆွေးနွေးပွဲတွေကိုပီကင်းမြို့မှာတနင်္လာနေ့ကျရင်စတင်မှာဖြစ်ပါတယ်။အမေရိကန်စစ်ဆင်ညှိနှိုင်းရေးအရာရှိကြီးကဲခရစ္စတိုဖာဟေးကတော့မကာအိုဗန်ပြဿနာဟာတားဆီးတစ်ခုဖြစ်လာလိမ့်မယ်လို့သူမထင်ကြောင်းပြောဆိုသွားခဲ့ပါတယ်ရှင်။